online ဝင်လင်ကိုင်းနေမှာဒီအလုပ်လုပ်ဖို့အတွက်လူတွေကိုလိမ်ညာကုန်ကူးနေတဲ့ပြဿနာဟာအစ်စ်တောင်အရှာမှာလည်းမဟုတ်တော့ဘဲနဲ့တကဘာလုံးမှာပြန့်နှံ့နေပြီလို့ရာဇဝဲမှုတိုက်ဖျက်ရေးနိုင်ငံတကာရဲတပ်ဖွဲ့ Interpol ကသတိပေးလိုက်ပါတယ်Operation Storm Makers 2လို့နာမည်ပေးထားတဲ့စစ်စင်ရေးလုပ်ပြီးတော့အာရှနဲ့တခြားဒေသတွေအပါအဝင်နိုင်ငံပေါင်း28နိုင်ငံကတရားဥပဒေစိုးမိုးရေးဌာနတွေနဲ့ချိတ်ဆက်ပြီးလူကုန်ကူးသူတွေလူတွေကိုတရားမဝင်ပို့ဆောင်တတ်တဲ့နေရာပေါင်း3000ကိုအောက်တိုဘာလထဲမှာစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ Interpol ရဲ့ဒီကနေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Online နဲ့ Telephone ပေါ်ကနေလူငွေလိမ်ညာတဲ့လုပ်ငန်းတွေမှာလုပ်ဖို့အတွက်မလေးရှားနိုင်ငံကလူတွေကိုဝင်ငွေကောင်းအလုပ်ရမယ်ဆိုပြီးတော့ပေရူးနိုင်ငံကိုလိမ်ညာကုန်ကူးခံရတာကိုထုတ်ပြန်ချက်မှာထောက်ပြပြီးတော့လိမ်ညာကုန်ကူးမှုတွေကအာရှကနေတောင်အမေရိကတိုက်ထိပြန့်နှံ့နေပြီလို့လည်းမိမောင်းထုတ်ပြထားပါတယ်။ဒါရမကအာဖရိကတိုက်ယူဂန်ဒါကလူတော်များများကိုဒူဘိုင်းမှာအလုပ်လုပ်ရမယ်လို့လိမ်ညာခေါ်သွားပြီးတော့ထိုင်းနဲ့မြန်မာနိုင်ငံတွေစီကိုပို့ဆောင်ခဲ့တယ်ဆိုတဲ့သတင်းပေးမှုတွေကိုလည်းအောက်တိုဘာလထဲမှာရရှိတယ်လို့ Interpol ကပြောပါတယ်။အဲ့လိုမျိုးလူကုန်ကူးခံရသူတွေကိုလက်နက်ကင်တွေရဲ့စောင့်ချက်မှုအောက်မှာဘဏ်တွေကနေငွေလိမ်ညာယူတဲ့နည်းလမ်းတွေကိုအွန်လိုင်းငွေလိမ်ကိန်းတွေကတင်ပေးခဲ့တယ်လို့ပြောပါတယ်။မြန်မာတိုင်းနိုင်ငံထဲမှာပြီးခဲ့တဲ့နှစ်ထဲမှာနိုင်ငံပေါင်း22နိုင်ငံကလူကုန်ကူးခံရသူတွေကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပြီးတော့အများစုကကရင်နဲ့ဆန်းပြည်နယ်တွေကဖြစ်တယ်ဆိုတာကိုလည်း Interpol ရဲ့ဒီကနေ့နေဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။